โอเคบ่าวคะดร.ขมาวเอกเนี่ยကျွန်တော်တို့ဒီဥလန်းကျောင်းကိုသွားတဲ့သွေးကြောတွေပိတ်တဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီး
။ဘိုင်းညာပြီးတော့ရောက်လာတဲ့လူတယောက်မှဆိုလို့ရှိရင်ထက်သွင်းစဉ်းစားရမယ့်ယောဂါတခုလည်းဖြစ်ပါတယ်။ဒီယောဂါနဲ့ပတ်သက်ပြီးတော့အကြံဉာဏ်ပြောပြရမယ်ဆိုလို့ရှိရင်တော့ဘိုင်းတစ်ခုလုံးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဥတွေနဲ့ပြည့်နေတာပါ။အဲ့ဒီဥတွေကိုသွေးကြောတွေသွားပြီးနေမှာသူဥတွေကအသက်ရှင်နေမှာဟုတ်။အဲ့ဒီဥတွေကိုသွားတဲ့သွေးကြောတွေကဒုက္ခပေးနိုင်တယ်သူတို့ကရုပ်ပြည့်ပိတ်သွားတာမျိုးရှိတယ်လို့တဖြည်းဖြည်းနဲ့ပိတ်ဆို့သွားတာမျိုးလည်းရှိတတ်ပါတယ
်ဟုတ်ကဲ့ဆရာအခုလို့ဒီဥလန်းကျောင်းကိုသွားတဲ့သွေးကြောတွေဒီပိတ်တဲ့အနေအထားကဆရာကြီးဘယ်လိုလူတွေမှာအဖြစ်များလဲအဓိကဘာကြောင့်ဖြစ်ရတာလဲပေါ့ဆရာ
ဟုတ်ပါတယ်ဒီဟာဆိုလို့ရှိရင်တော့တက်ငယ်ပိုင်းမှာဖြစ်တာတော့နည်းနည်းနည်းပါတယ်အသက်ကြီးပိုင်းတွေမှာဖြစ်တယ်အတူတူပြင်းသူတို့စစ်တမ်းတွေရောက်ဆိုလို့ရှိရင်တော့လူ9000စေုံတဲ့ရင်တယောက်လုံးမှာဒီပြဿနာနဲ့လာတတ်တယ်ဆိုပြီးတော့ကြည့်ပါလေအသက်ငယ်တဲ့လူတွေမှာအဖြစ်နေပေမဲ့ကြီးတဲ့လူတွေမှာဘိုက်နည်းနည်းအောင့်နေပါလေဆိုကျွန်တော်တို့ကဒါကိုထက်သွင်းစဉ်းစားရမှာဖြစ်တယ်အထူးသဖြင့်ဘယ်လိုလူတွေမှာလဲဆိုတော့အစီလွန်ကဲနေတဲ့လူတွေစီးကျိုကြီးတဲ့လူတွေစိတ်လိတ်အလွန်ကြွန်တောက်တဲ့လူတွေအလေးချိန်များတဲ့လူတွေအဲ့လိုအခြားသွေးကြောယောဂါရှိတဲ့လူတွေနောက်တစ်ခုကလည်းအရေးကြီးတဲ့ချက်ကတော့သွေးခဲလွယ်တဲ့လူတွေပေါ့အဲ့လိုလူတွေမှာဖြစ်များတယ်နောက်တစ်ခုကတော့အယုတ်ပြည့်ကြီးရှားနာဖြစ်ပြီးတော့ရေတွေကလည်းမဝင်ဘာမဝင်အဲ့လိုဖြစ်နေလူတွေမှာလည်းသွေးတွေကခဲပြီးတော့ပြစ်ပြီးတော့ပိတ်သွားနိုင်တဲ့အခါတွေလည်းရှိပါတယ်။ညာတော့ပြရတော့တနည်းအားနေပြီးတော့နှလုံးတို့ဘာတို့ကလည်းသွေးကလေးတို့ကပြုတ်ပြီးပိတ်သွားတာဒါကတော့ယုတ်ပြည့်ဖြစ်သွားတာ acute ခေါ်တာပေါ့။နောက်တစ်ခုကတော့ဒီဥကိုသွားတဲ့လမ်းကြောင်းတွေကအက်သရိုစကလိုစစ်ခေါ်တဲ့သွေးကြောကျစ်ရောဂါနေပြီးတော့နှလုံးမှာဖြစ်သူပေါ့ဗျာ။တဖြည်းဖြည်းပိတ်ပြီးတော့ဖြစ်လာတာမျိုးလည်းရှိတယ်။ဒါပေမဲ့ဥတွေနဲ့ပတ်သက်လို့ပြောရရင်တော့ကျွန်တော်တို့ကသွေးလွတ်ကျော်သွေးပြန်ကျော်ဆိုပြီးရှိတာဟုတ်သွေးလွတ်ကျော်ပဲပိတ်ပိတ်သွေးပြန်ကျော်ပဲပိတ်ပိတ်ဥကတော့သွေးမရတဲ့သဘောမျိုးပဲခံစားပြီးတော့တွက်ကရောက်တဲ့သဘောရှိပါတယ
်ဟုတ်ကဲ့ဆရာဒီယောဂဖြစ်လာတဲ့ခါကျရင်အများသောအားဖြင့်တော့ဒီစောစောမသိပဲနောက်ကျမှသိပြီးတော့ပေါ့နော်ကုရခက်တဲ့အနေထားမျိုးဖြစ်တတ်တယ်လို့ကြားမှုတွေအတွေ့ဒီယောဂနဲ့ပတ်သက်ပြီးဆရာကြီးစောစောသိနေအောင်ဘလို့အချက်တွေဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးတော့ဒီယောဂကိုရှာဖွေဆုံးဖြတ်ဖို့လိုမလဲဆရာကြ
ီးမှန်ပါတယ်ဒီဟာမိကောအင်တန်ရေးကြီးပါလေလူတယောက်ကဘိုက်နာလာတယ်ဆိုလို့ရှိရင်ကအစာရင်ရိုးရိုးပဲရောင်လာလားအစာရင်ပဲပေါက်သွားလာလားဥတွေပဲခောက်သွားလာလားဥတွေပဲရောင်ရမ်းလာလားဒါမှမဟုတ်ဝင်းတွေပါလေချုပ်ပြီးဝင်းမသွားနိုင်လို့ဖြစ်တာလည်းဖြစ်နိုင်တယ်လီပွားလာလည်းဖြစ်နိုင်စသဖြင့်ကျွန်တော်တို့အမျိုးမျိုးစဉ်းစားကြပါလေဒါပေမဲ့လို့ဒီဥသွားတဲ့သွေးကြောတွေတိတ်တဲ့ပြဿနာများဖြစ်နေလားဆိုတဲ့အသည့်ပေါ်ဗျာအဲ့ဒါလေးကိုခေါင်းထဲထည့်ထားသင့်တယ်ဗျာဘာဖြစ်လို့လဲဆိုတော့စမ်းသပ်ကြည့်ရတဲ့အခါမှာလဲဓာတ်ဥလွတ်သွားတဲ့အခါမှာအင်မတန်ကြောက်ရွံ့ကောင်းတဲ့အန်ဒီရီရှိနေတာဟုတ်အဲ့တော့ဒီလိုလူမှကြည့်တဲ့လူဘိုက်အောင်နေအောင်နေပြောမယ်ဝင်းသွားတာခက်မယ်ဘိုက်ထဲမှာတင်းကြက်ကြက်ရှိမယ်ဘိုက်ပွားတယ်အဲ့ဒါဆိုရင်ကျွန်တော်တို့ကဘာတွေလုပ်ကြည့်နိုင်လဲဆိုတော့သွေးကိုစစ်ဆေးခြင်းမှာသွေးနည်းနည်းပြစ်တာတွေ့ရမယ်ဆိုတော့ရောင်ရမ်းပြီးတော့အထိုင်လျော်ဖြစ်နေတဲ့အတွက်ကြောင့်သွေးပြူဥတွေပေါ့လူကိုဆိုက်ဒိုးစစ်ဆိုတာကြီးရှိနိုင်တယ်alkaline phosphatase တို့ဘာလို့အဲ့ဓာတ်တွေမြင့်နေလဲတွေးထဲမှာပိုးတွေဘာတွေရောက်တာလဲတွေ့တတ်တယ်။ဒါပေမဲ့အများသောအားဖြင့်ကတော့ဘိုက်ကိုကျွန်တော်ဓာတ်မှန်ပေါ့လေရိုးရိုးဓာတ်မှန်ရိုက်ကြည့်တာကတော့ဇာရင်ပေါက်တာဥခောက်တာအဲ့ဓာတ်တွေကိုသိနိုင်တယ်။ ultrasound တို့ရိုက်ကြည့်ရကံမှာတော့ဥတက်ရောင်တာတွေပဲသိနိုင်တယ်။ဒါပေမဲ့ကျွန်တော်တို့ကကြီးလိုက်တဲ့ကံမှာအသက်လည်းကြီးတယ်ဘိုက်လည်းအောင့်နေပါကျွန်တော်တို့မတင်ပါလို့ရှိရင်တော့ဒီဥဒီသွားတဲ့သွေးကြောတွေကိုကျွန်တော်တို့စစ်ဆေးတဲ့ mesenteric angiogram ပေါ့အဲ့ဒါမျိုးရိုက်ကျင် digital subtraction angiogram တို့အဲ့ဒါမျိုးတွေရိုက်ကျင်တော့တိတိကျကျသိနိုင်ပါလေ။နောက်ပြီးတော့ CT တို့ MRI တို့ရိုက်လို့ရှင်လဲ90ကနေပြီးတော့တရားရဂိုင်းတို့ထိအောင်သိနိုင်တဲ့သဘောတွေရှိပါလေ
။ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီဥလန်းကျောင်းကိုသွားတဲ့သွေးကြောတွေပိတ်တာကိုသိကြအောင်ဆုံးဖြတ်နိုင်ပြီဆိုတော့ကုသမှုအနေထားဘယ်လိုရှိလဲဆရာ
။အဓိကကတော့ခဲနေတဲ့သွေးကြောတွေပျော်သွားအောင်ကျွန်တော်လုပ်ပေးရမယ်။အဲ့ဒါကျွန်တော် heparin ခေါ်တဲ့သွေးမခဲစည်းဥပီလို့သုံးလို့ရပါတယ်။နည်းနည်းလေးတက်တာလာပြီဆိုလို့ချင်းတော့တောက်ဆင်းနေပဲပေါ့လေ။ပေးထားပြီးတော့ကျွန်တော် long term ပေါ့စောင့်ကြည့်ရဲ့နည်းတွေလည်းရှိပါတယ်။နောက်တစ်ခုကတော့ဒီလိုလူတွေမှာရုတ်တရက်ဒီအရေးတွေဆုံးရှုံးမှုရှိတယ်။ဥထဲမှာအရေးတွေများပြီးစုနေတတ်တဲ့အတွက်ကြောင့်အထွေတွေထောက်ပံ့တဲ့အနေနဲ့အရေးတွေပေးရမယ်၊အောက်ဆီဂျင်ပေးရမယ်၊ပိုသတ်ဆေးတွေပေးရမယ်။ဒါနောက်တစ်ခုကတော့ကျွန်တော်ခွဲစိတ်နည်းဖြစ်ပါတယ်။ကိုယ်စိတ်တဲ့အခါမှာတိတိကျကျဘယ်နေရာပိတ်လဲကြည့်ရင်တော့အဲ့သွေးကြောကိုဖွင့်ပြီးတော့သွေးကြဲကိုထိုးလိုက်ရင်သွေးသွားနိုင်တယ်အကယ်၍အဲ့လိုထိုးဖို့ကနည်းလေးကြာသွားပြီဆိုရင်တော့သွေးကြောလမ်းလွဲပြီးတော့ တွေးကြောကိုခုံကူးပြီးတော့လေဆက်ပေးခြင်းအပြင်လည်းတွေးသွားတာကောင်းသွားနိုင်တယ်ဒါပေမဲ့လို့လေဒီကိစ္စကတော်တော်များများတော့ပိတ်သွားလို့ရှင်အဖြေကိုမရောက်ဘဲနဲ့လွင်နေတာဒီလေတော်တော်များများရှိတယ်လူနာတွေကနေရရွာလာတော့နောက်ကျတာရှိတော့များသောအားဖြင့်တွေးကြောပိတ်တာကြာဝိုင်းတော့ဘူးအစိပ်ပိုင်းကပြက်စီးပြီးပုတ်သွားတယ်အဲ့ဒါဆိုရင်တော့လူတော်မှာအဲ့ဒါအန်ဒီအနေထားကိုသူကရောက်ရှိလာပြီအဲ့ဒီလိုဦးကပုတ်သွားဆိုရင်ဒီဟာရှိတဲ့မကောင်းတဲ့ဘက်တီးရီးယားပိုးတွေပါတယ်ကတွေးတွေကိုရောက်ပြီးတော့ဆက်ပစ္စည်းများတွေလိုရပြီးတော့အသက်ဆုံးဆုံးတော့တော်တော်လေးမြင့်လာပါတယ်ဒါမှမဟုတ်အစောစောကြောင့်ရင်တော့စောစောလုပ်ပြီးနိုင်တာပေါ့ဗျာအကယ်စောစောမရောက်ခဲ့လို့ရှိရင်တော့မကောင်းတဲ့အဲ့ဒီဦးကိုဖြတ်ထုတ်ပလိုက်လို့ရှိရင်အများကြီးဒါဒီလူကြီးအသက်ရှင်နိုင်မှုရှိတယ
်ဟုတ်ကဲ့ဆရာအခုလိုဒီယောဂဖြစ်နိုင်တဲ့အဓိကလေးကိုသိထားတဲ့အခါကျတော့ကာကွယ်နိုင်တဲ့အနေထားပါဆရာကြီးဘယ်လိုအကြံပေးနိုင်မလဲ
အရေးကြီးဆုံးအချက်ကအသက်ကြီးတဲ့ဥမာ80 80 65သာသဖြင့်အသက်ကြီးပိုင်းနေဘိုက်ထဲမှာမကြာခဏအောင့်နေဆိုလို့ရှိရင်အစာအိမ်ယောဂအပြင်ဒီယောဂဖြစ်နိုင်တယ်ဆိုတာစဉ်းစားသင့်တယ်ပေါ့နောက်စီးကြိုယောဂရှိတဲ့လူတွေဘိုက်အောင့်နေဆိုရင်ဒီကိစ္စကိုစဉ်းစားရမယ်အစီများတဲ့လူတွေဘိုက်အောင့်နေဆိုရင်အဲ့ဒါစဉ်းစားမယ်အဲ့ဒါဆိုရင်တော့လွတ်သွားစရာလမ်းသိမ့်မရှိပါဘူးအဲ့တော့အချိန်မီတွေးလို့ရှိရင်တဲ့အချိန်မီကုသလို့ရှိရင်90ရာခိုင်နှုန်းအောင်မြင်မယ်တဲ့အကယ်၍ဥတွေပါလေပုတ်သွားပြီးမှလောက်ရတယ်ဆိုလို့ရှိရင်တော့တရားမှာ90ရာခိုင်နှုန်းတော့ပဲအောင်မြင်နိုင်တယ်ဆိုတော့စာတန်းနေလို့ရှိပါတယ်ဒါကြောင့်မလို့အဓိကကတော့အချိန်မီကုသပေးနိုင်မှုကအဓိကကြောင့်အချက်ဖြစ်တယ်လို့ကျွန်တော်ပြောကြလို့ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ